ဥရောပသမဂ္ဂ EU ကမြန်မာနိုင်ငံအတွက်တတိယအကြိမ်မြောက်ပေးအပ်တဲ့ Human Award ငြိမ်းချမ်းရေးနဲ့လူခွင့်ရင်စုကိုမြန်မာနိုင်ငံကလူခွင့်ရင်ဆောင်ရွက်နေတဲ့ဒေါ်နံပူဥရောပဆန်းအောင်နဲ့ဥအောင်ကျော်မိုးတို့အုံအုံရရှိသွားပါတယ်။စုပေးပွဲမှာကိုယ်တိုင်တွားရောက်တင်ပြခဲ့တဲ့ VOE မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ရန်ကုန်မြို့ကနေတင်ပြပို့ထားပါရဲ့ရှင်။
မြန်မာနိုင်ငံအတွက်တတိယကြိမ်မြောက်ချီးမြှင့်တဲ့ရှုမန်းလူခွင့်ရင်နဲ့ငြိမ်းချမ်းရေးစုပေးပွဲအခမ်းအနားကိုမြန်မာနိုင်ငံဆိုင်ရာ EU တာဝန်ကြီးနေရင်မှာဒီနေ့ဖေဖော်ဝါရီ14ရက်ညနေပိုင်းမှာကျင်းပတာပါတပ်မတော်ကိုတရည်ဖြတ်မှုနဲ့ထောက်ချလာကြနေတဲ့ကချင်စစ်ပွဲတွင်သိမ်းနေတဲ့ဒေသခံတွေလူမျိုးကိုကူညီဆောင်ရွက်နေတဲ့ Trend Ghana Foundation Director ဒေါ်နန်ဘူးငြိမ်းချမ်းရေးအတွက်တချို့ဆောက်ရှားသူဥအောင်ကျော်မိုးနဲ့လူခွင့်ရေးကာဝယ်ပြောဆိုသူဦးရောဘတ်ဆောင်တို့ပုံရောက်ကဒီနေ့အတွက်စုကိုရရှိခဲ့တာပါဒီစုအတွက်ရွေးချယ်နေရမှာတကြွဆောက်ရှားသူတွေသူတည်တည်နိုင်ငံရေးသမားတွေလူမှုရေးအသင်းဖွဲ့ကသူတွေသတင်းသမားတွေရှိနေပြီနဲ့ရဲရွာခေါင်းဆောင်တွေကထင်ရှားရေးသူတွေကိုဥရောပသမဂ္ဂနိုင်ငံတွေကပူးကျွေးရွေးချယ်ခဲ့တာဖြစ်ပါတယ်ဒီစုရရှိရတဲ့အတွက်တရားစွပ်တော်ရှိနေဥရောပဆောင်ကအခုလိုပြောပါတယ
်ကျွန်တော်ကတပတ်တလန်းနာပြီးလူ့ခွင့်ဆိုင်ရာဥပဒေကိစ္စရပ်တွေလူ့လောကလောကအကျိုးပါဆောင်ရွက်ပြပါလေအဲဒီလိုဆောင်ရွက်နေချိန်မှာအဘယ်အန္တရာယ်ကိုအမျိုးမျိုးချင်းချောက်မှုတွေဟာအင်တာနက်လူမှုကွန်ရက်ဆံမျက်နှာတွေပေါ်မှာဒါမှမဟုတ်တယ်လီဖုန်းတွေနဲ့လည်းပဲရင်းဆိုင်နေရပါတယ်ရင်းဆိုင်နေရပြီမယ်လို့ကျွန်တော်အမိနဲ့နောက်ဆုံးသွားမှလည်းမဟုတ်ဘူးအခုလို EU နိုင်ငံတွေကပေးရလိုက်တဲ့ဂုဏ်ပြုဆုနဲ့အတူဂုဏ်ယူသွားတဲ့ရှေ့ကိုဆက်လက်နောက်ဆုံးသွားမယ်လို့ကျွန်တော်ကတိပြုပါတယ်
ဒီစုရရှိသူ၃ယောက်ဟာလူခွင့်ချိုးပါမှုတွေကိုရပ်တန့်ပြဖို့တောင်းဆိုနေတဲ့သူတွေဖြစ်တဲ့အတွက်ဒီစုနဲ့ထိုက်တန်တယ်လို့စစ်တောင်းစက်ကောင်ခုနှစ်ပါအလားတူရှုမန်းလူခွင့်စုရရှိခဲ့သူညီညွတ်ချင်းမြန်မာအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ
်။ဂျူရီရဲ့အခွင့်အရေးချိုးဖောက်ခံရမှုကိုတောင်းဆိုမှုကြောင့်ဖြစ်တဲ့အတွက်ပေးအပ်တယ်လို့ကျွန်တော်ယုံကြည်တယ်။ပေးလည်းပေးတင်ပါတယ်။အကြောင်းလည်းဆိုတော့ရင်းချင်းတောင်းဆိုခြင်းကအရာဇဝတ်မှုမဟုတ်ပါဘူး။လူတိုင်းနဲ့သက်ဆိုင်သောအခြေခံကျတဲ့လူခွင့်တရားဖြစ်တယ်။အဲ့ဒီကြောင့်မလို့ဒီစုကသူတို့တော်ရုံနဲ့ထိုက်တန်တယ်လို့ကျွန်တော်ယုံကြည်ပါတယ
်။ရှုမန်းလူခွင့်ရေးစုကတော့ပြည်သက်နိုင်ငံရဲ့ဝန်ကြီးဟောင်းနဲ့ဥရောပသမဂ္ဂတည်ထောင်သူဖြစ်တဲ့ရောဘတ်ရှုမန်းနာမည်ကိုဆွဲပြီးပြီးခဲ့တာပါ။ငြိမ်းချမ်းရေးဒီမိုကရေစီနဲ့လူခွင့်ရေးကိုကာဝယ်သူတွေရဲ့စွမ်းလောက်ရည်ကိုအတိအမှတ်ပြုရတဲ့အနေနဲ့ဥရောပသမဂ္ဂ260ပြည်အထိမ်းအမှတ်2019ခုနှစ်ကစလို့နှစ်စဉ်ပြည်ရလာခဲ့တာပါ။ဒါကြောင့်မြန်မာနိုင်ငံတွင်ဒီမိုကရေစီတရားဥပဒေစိုးမိုးရေးလူခွင့်ရေးငြိမ်းချမ်းရေးနဲ့မတူကွဲပြားမှုတွေကိုမြင့်တင်နေနေရမှာထူးထူးကြောက်မြောက်တဲ့သူတွေကိုရွေးချယ်ချီးမြှင့်ခဲ့တာဖြစ်ပြီးတခြားကမ္ဘာနိုင်ငံကအပြောင်းလဲလူသားရဲ့သူတွေနဲ့ကိုယ်ရက်တခုဖန်တီးနိုင်ဖို့လည်းရည်ရွယ်ရာဖြစ်ပါတယ်။ဒီနေ့မြန်မာနိုင်ငံအတွက်တတိယကြိမ်မြောက်စုပွဲပွဲမှာဆရာရှိသူ၃ယောက်ပါဆိုရင်ရှီမတ်စုရှင်မြန်မာနိုင်ငံသား၉ဦးရှိသွားပြီဖြစ်ပါတယ်။